မြောက်ကိုရီးယားနိုင်ငံနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုကိုအောင်မြင်စွာပြုလုပ်နိုင်ခဲ့တယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার စမ်းသပ်မှုတွေဆက်လက်မပြုလုပ်ဖို့ကုလသမဂ္ဂကအတဏံသတိပေးနေတဲ့ကြားကအခုလိုလှုံ့ဆော်လိုက်တာပါ။အရင်ကစမ်းသပ်မှုတွေထက်ပုံမူသေးငယ်ပေါ်ပါပြီးတော့ပောက်ကွဲအားပုံမူပြင်းထန်တဲ့နျူကလ িয়ার ဘုံးကိုဖောက်ခွဲစမ်းသပ်နိုင်ခဲ့တာဖြစ်တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကနေအင်္ဂါနေ့မှကြေညာခဲ့ပါတယ်။အမေရိကန်ပြည်အောင်စုဘက်ကမစင်မချင်းရန်စမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုပြုလုပ်တာဖြစ်တယ်လို့လည်းပြောပါရယ်။အမျိုးသားကာကွယ်ရေးသိပ္ပံဌာနကတတိယအကြိမ်မြောက်နျူကလ িয়ার ဖောက်ခွဲစမ်းသပ်မှုကိုနိုင်ငံရဲ့မြောက်ပိုင်းမြေအောက်ဖောက်ခွဲစမ်းသပ်ရေးဇုံမှာဖေဖော်ဝါရီလ12ရက်နေ့ကအောင်မြင်စွာပြုလုပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနရဲ့သတင်းကြေညာသူကကြေညာသွားခဲ့တာပါ။မရှိမနှောင်းမှာပဲမြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်ဟာနက်နက်ရှိုင်းရှိုင်းတည်ငြိမ်မှုကိုပြက်ပြားအောင်ပြုလုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကပြစ်တင်ဝေဖန်လိုက်ပါတယ်။နောက်ပြီးနိုင်ငံတကာကနေတားဆီးပိတ်ပင်ထားတာကိုအတိအလင်းချုပ်ဖောက်လိုက်တာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုဟာအဆိုးရွားဆုံးရန်စတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဒေတာတွင်အေဂျင့်တည်ငြိမ်မှုကိုထိခိုက်စေသလိုမြောက်ကိုရီးယားနိုင်ငံအတွက်လည်းပိုးပြီးတော့လုံခြုံမှုကိုမဖြစ်စေဘူးလို့ကြေညာချက်ထဲမှာဖော်ပြထားပြီးနိုင်ငံတကာကနေအမြန်ဆုံးနဲ့ထိထိရောက်ရောက်တုံ့ပြန်ကြဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။